ဣဇွေးနဲ့ဟာမတ်စစ်ပွဲဟာအရှေ့လယ်ပိုင်းဒေသစစ်ပွဲအဖြစ်ကျယ်ပြန့်လာမှာကိုစိုးရိမ်နေချိန်မှာပဲစင်နေညကနေတနင်္ဂနွေနေ့အစောပိုင်းထိဣဇွေးတပ်ဖွဲ့တွေကဂါဇာကမ်းမြောင်ဒေသစီးရီးယားပြင်လေဗနွန်နယ်စပ်မှာပါလေကြောင်းကတက်ခဲ့ပါတယ်ဂါဇာကမ်းမြောင်မှာအစ္စရေးရဲ့ညဘက်လေကြောင်းတက်ခဲ့မှုကြောင့်55ယောက်ထက်မနည်းသေဆုံးသွားကြောင်းဟာမတ်စ်အဖွဲ့ကပြောပါတယ်ဒီလဇမန်ကအစ္စရေးမှာလူ1400လောက်သေဆုံးခဲ့တဲ့တက်ခဲ့မှုနောက်ပိုင်းဟာမတ်စ်တွေကိုပြစ်မှတ်ထားပြီးအစ္စရေးကပုံမှန်တက်ခိုက်နေတာပါစီးရီးယားနိုင်ငံမှာတော့အစ္စရေးရဲ့မစ်ဆိုင်းတုံးကြောင့်ဒမက်စကတ်မြို့တော်နဲ့မြောက်ပိုင်းအလက်ပိုမြို့တွေကလေယာဉ်ကွင်းတွေရဲ့ပြည်လန်းတွေပျက်စီးသွားတဲ့အကြောင်းနိုင်ငံပိုင်းစာနာသတင်းကဖော်ပြပါတယ်တက်ခဲ့မှုကြောင့်လေဆိပ်ဝန်ထမ်းတူသေဆုံးပြီးတူးတန်ရခဲ့ပြီးတလို့လေရင်ခီးစင်တွေတခြားလေဆိပ်တစ်ခုကိုပြောင်းရွှေ့ခဲ့ရတယ်လို့လည်းပြောဆိုထားပါတယ်လေဆိပ်နှစ်ခုစလုံးကိုတော့လွန်ခဲ့တဲ့နှစ်အတွင်းအစ္စရေးကအချင်းချင်းတက်ခတ်ခဲ့တာပါအီရန်နိုင်ငံကအရှေ့လေဗန်ဒေသကလက်အောက်ခံအုပ်စုတွေကိုလက်နက်တွေမပို့နိုင်အောင်အစ္စရေးကရည်ရွယ်တက်ခတ်ပုံရတယ်လို့လည်းအစ္စရေးသတင်းစာ Times of Israel ကဖော်ပြပါတယ်ခင်ဗျာ